မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2021မြမစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း600ခိုင်နှုန်းဖြစ်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းက GDP အာရှဖွံ့ဖြိုးရေးပန်အား Wellness in Worrying Times လို့နာမည်ပေးထားတဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ် ADB ဟာပြီးခဲ့တဲ့ဇွန်လတုန်းကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့ COVID-19 ကပ်ဘေးကြောင့်နိုင်ငံတွေကြုံခဲ့ရတဲ့အခြေအနေတွေပေါ်မူတည်ပြီးအခုစက်တင်ဘာမှာပြုပြင်ပြောင်းလဲအသစ်ထပ်မံထုတ်ပြန်ခဲ့တာဖြစ်ပါတယ်အစီရင်ခံစာထဲမှာမြန်မာနိုင်ငံစီးပွားရေးတိုးတက်နှုန်းနဲ့ပတ်သက်ပြီး2019ခုနှစ်အတွက် 6.8% ခန့်နှုန်း2020မှာကမ္ဘာကပ်ရောဂါကြောင့် 1.8% ခန့်နှုန်းရှိမယ်လို့ဆိုခဲ့ပြီးလာမယ့်2021အတွက်ကိုတော့ငွေကိုအစီရင်ခံစာမှာ 6.8% ခန့်နှုန်းခန့်မှန်းထားတာကနေအခုအစီရင်ခံစာမှာတော့600ခန့်နှုန်းကိုပြောင်းလဲခန့်မှန်းခဲ့ပါတယ်အစီရင်ခံစာရကိုဗစ်ဗိုင်းရပ်စ်ကပ်ဘေးကြောင့်အာဆီယံမှာဗီယက်နမ်မြန်မာနဲ့ဘရူနိုင်းနိုင်ငံတို့လောက်ပဲစီးပွားရေးတိုးတက်မှုရှိမှာဖြစ်ပြီးကြာနိုင်ငံတွေကတော့စီးပွားရေးကျဆင်းလိမ့်မယ်လို့ခန့်မှန်းထားတာတွေ့ရပါတယ်တကယ်တော့ ADB ရဲ့အစီရင်ခံစာဟာမြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးပထမလှိုင်းကျရောက်ခဲ့စဉ်ကာလကိုကြည့်ပြီးခန့်မှန်းတွက်ဆခဲ့တာပါလက်တွေ့မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းထက်အများကြီးပိုပြီးဆိုးဝါးပိုပြီးပြင်းထန်စီးပွားရေးကဏ္ဍအသီးသီးကိုလည်းပိုပြီးရိုက်ခတ်မှုများနေတဲ့အခြေအနေကြောင့် ADB ကခန့်မှန်းတယ်လို့လာမယ့်2021မှာစီးပွားရေးတိုးတက်မှုနှုန်း600ခန့်နှုန်းရှိပါမလားဆိုတာပြန်ပြီးတွက်ဆစရာဖြစ်လာနိုင်ပါတယ်ခုတစ်ပတ်လာမယ့်နှစ်မြန်မာစီးပွားရေးဟာ ADB ကခန့်မှန်းတယ်လို့ဖြစ်လာနိုင်ပါမလားဆိုတာလေ့လာတင်ပြသွားပါမယ
် ADB ရဲ့2019မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှု 6.8 ရာခိုင်နှုန်း2020မှာကိုဗစ်ကြောင့် 1.8 ရာခိုင်နှုန်းတွက်ချက်မှုဟာလက်ရှိစက်တင်ဘာလကုန်အထိပဲဖြစ်တာမို့အငင်းပွားစရာတိတ်မရှိပါဘူးဒါပေမဲ့ဩဂုတ်လလယ်ကစတင်တဲ့ကိုဗစ်ဒုတိယလှိုင်းကြောင့်2021စီးပွားရေးတိုးတက်မှုနှုန်း600ခန့်နှုန်းရမလားဆိုတာကိုပဲပြန်သုံးသပ်စရာရှိပါတယ်။ဒီအတွက်လက်ရှိကြုံနေရတဲ့ကိုဗစ်ဒုတိယလှိုင်းအခြေအနေဘလောက်ဆိုးသလဲစီးပွားရေးပေါ်ဘလို့ကြည့်ရက်ရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုအရင်စမ်းစစ်ကြည့်ဖို့လိုပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူတွေကို2020မတ်လ23ရက်နေ့မှာစတွေ့ခဲ့ပါတယ်။ကူးစက်မှုဒုတိယလှိုင်းလို့သတ်မှတ်နိုင်တဲ့စစ်တွေမှာကိုဗစ်ကူးစက်ခံလူနာကိုဩဂုတ်လ16ရက်နေ့မှာစတွေ့ခဲ့ပါတယ်။ရခိုင်ပြည်နယ်မှာကူးစက်ခံစတွေ့ချိန်အထိအချိန်9လရပ်ပေါင်း150အတွင်းကိုဗစ် -19 ကူးစက်ခံရသူ385ယောက်ပဲရှိခဲ့ပါတယ်။နောက်ထပ်13ရက်အကြာဩဂုတ်လ29ရက်နေ့မှာတော့နှစ်ဆတိုးပြီး949ယောက်ဖြစ်သွားပါတယ်။ဒီလိုနည်းနဲ့နောက်ထပ်တစ်ပတ်စီကြာတိုင်းကူးစက်သူအရေအတွက်နှစ်ဆတိုးတိုးလာတာခုဆိုကူးစက်ခံရသူစုစုပေါင်း 8,515 ယောက်ရှိနေပါပြီ။ပထမလှိုင်းတုန်းကပြင်းမြတစ်ရက်လူ2ယောက်ခွဲနှုန်းကူးစက်ခဲ့ရကနေဒုတိယလှိုင်းမှာပြင်းမြတစ်ရက်ကိုလူ200လောက်ကူးစက်နေတာမို့ပထမလှိုင်းကထက်အစာပေါင်း80လောက်ကူးစက်မှုမြင့်တက်လာနေတာကိုလည်းတွေ့မြင်ရပါတယ်
။နောက်ထပ်ထူးခြားတာတစ်ခုကကိုဗစ်ဗိုင်းရပ်စ်ဟာနေရာဒေသတစ်ခုနှစ်ခုမှမဟုတ်ပဲမြို့နယ်နေရာအနှံ့အပြားမှာကူးစက်ပြန့်ပွားနေတဲ့ပြဿနာပါ။အနည်းဆုံးမှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်စက်တင်ဘာ18ရက်နေ့ကမြို့နယ်ပေါင်း63မြို့နယ်၊19ရက်နေ့က69မြို့နယ်၊20ရက်နေ့က65မြို့နယ်၊21ရက်နေ့ကမြို့နယ်ပေါင်း80၊22ရက်နေ့ကမြို့နယ်ပေါင်း85မြို့နယ်၊23ရက်နေ့က69မြို့နယ်မှာကူးစက်မှုအသစ်တွေတွေ့ရပါတယ်။ဒါမြန်မာနိုင်ငံမြို့နယ်စုစုပေါင်းရဲ့၅ဘုံတဘုံကျော်မှာကူးစက်ပြန့်ပွားနေတဲ့သဘောမျိုးစိုးရင်စရာတော့ကောင်းနေပါသေးတယ်။နောက်တစ်ခုကတော့သေနှုန်းပါ။ကိုဗစ်ကြောင့်သေနှုန်းကိုတွက်ချက်နိုင်တဲ့နည်းရှိပါတယ်။အဲ့ဒါကတော့ကိုဗစ်နဲ့ပတ်သက်ပြီးလက်ရှိဖြစ်ပွားနေတဲ့လူနာတွေမပါ။ပြန်ပြီးကောင်းမွန်လာသူတွေနဲ့သေဆုံးသူတွေရဲ့အချိုးကိုတွက်ချက်ကြည့်တာပါ။ဥပမာကိုဗစ်အမှုပိတ်သိမ်းပြီးလူတရာမှာဘယ်နှယောက်ပြန်ကောင်းလာပြီးဘယ်နှယောက်သေဆုံးခဲ့တယ်လဲဆိုတဲ့တွက်ချက်မှုပါ။
စက်တင်ဘာလ24ရက်နေ့ WHO စီးရင်တွေအခြေခံပြီးတွက်ချက်ကြည့်ရင်တကဘာလုံးပြင်းမြပြန်ကောင်းသူ96ရာခိုင်နှုန်းသေဆုံးသူ400ခိုင်နှုန်းရှိပါတယ်။ COVID အဖြစ်များတဲ့ American မှာသေနှုန်း 4.4 ရာခိုင်နှုန်း Brazil 3.3 ရာခိုင်နှုန်း Russia 2ရာခိုင်နှုန်း Colombia 3.6 ရာခိုင်နှုန်းရှိပါတယ်။ ASEAN နိုင်ငံတွေကိုကြည့်ရင် COVID အဖြစ်များတဲ့ Philippines မှာသေနှုန်း 2.1 ရာခိုင်နှုန်းအင်ဒိုနီးရှား900ခိုင်နှုန်း၊စင်ကာပူ 3.35 ရာခိုင်နှုန်း၊မလေးရှား 1.4 ရာခိုင်နှုန်းရှိပါတယ်။ သင်နှုန်းအတော်မြင့်တဲ့နိုင်ငံတွေလည်းရှိကြပါတယ်။ဥပမာအီတလီ14ရာခိုင်နှုန်း၊မက္ကဆီကို12.8ရာခိုင်နှုန်း၊အီကွေဒေါ10ရာခိုင်နှုန်းဖြစ်ကြပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကတော့ရောဂါပျောက်ကင်းသူ2381ယောက်၊သေဆုံးသူ150မဟုတ်သင်နှုန်း6ရာခိုင်နှုန်းရှိနေပြီးကိုဗစ်ကြောင့်သင်နှုန်းမြင့်နေတယ်လို့မှတ်ယူနိုင်ပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးအဓိကထိခိုက်ခံစားနေရတာကတော့စီးပွားရေးမြို့တော်ရန်ကုန်မှာအစိုးရဟာကိုဗစ်ပထမလှိုင်းကာလတုန်းကပြပနဲ့ပြေးဆွဲတဲ့ခီးတဲ့လေကြောင်းလိုင်းတွေလောက်ကိုပဲရပ်ဆိုင်ခဲ့ပေမဲ့ဒုတိယလှိုင်းမှာတော့ပြည်ရင်းလေကြောင်းခီးစင်တွေအားလုံးကိုပါရပ်ဆိုင်လိုက်ပါတယ်။နောက်ပိုင်းဒီထက်ပိုဆိုးလာတဲ့အခါခီးတဲ့အမြန်ကားပြေးဆွဲမှုတွေကိုလည်းရပ်ဆိုင်စေပါတယ်။ရန်ကုန်တိုင်းမှာဆိုရင်လည်းပထမဦးဆုံးအကြိမ်ဖြစ်စက်တင်ဘာလ24ရက်နေ့ကစအထည်ချုပ်စက်ရုံတွေကိုနှစ်ပတ်ပိတ်ခိုင်းထားပါတယ်။စားတောက်ကုန်ထုတ်လုပ်ရောင်းချတာနဲ့တချို့သတ်မှတ်လုပ်ငန်းတွေကလွဲပြီးမီဒီယာအပါအဝင်လုပ်ငန်းအများစုကြီးကိုတော့စက်တင်ဘာလ21ရက်နေ့ကတည်းကရက်ဆိုင်ဖို့အမိန့်ထုတ်ပြန်ထားပြီးပါပြီ။ဒီအမိန့်ညွှန်ကြားချက်တွေဟာကိုဗစ်ကူးစက်သူပြန်မျှတပတ်ကိုနှစ်ဆလောက်တိုးနေတဲ့အခြေအနေကိုမထိန်းချုပ်နိုင်မချင်းချမှတ်သွားဖို့ရှိနေပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုဗစ်ဒုတိယလှိုင်းကြောင့်ရန်ကုန်ကိုအခြေပြုတဲ့စီးပွားရေးလုပ်ငန်းကြီးတွေအကုန်လုံးရက်ဆိုင်ထိခိုက်ကုန်သလိုအခြားဆက်ဆက်တဲ့မြန်မာတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေကိုပါထိခိုက်စေတာတွေ့မြင်ရပါတယ
်။ပြီးခဲ့တဲ့တပတ်လောက်ကရန်ကုန်တိုင်းကိုဗစ်ထိန်းချုပ်ရေးအဖွဲ့ဒုတိယတာဝန်ခံဒေါက်တာဇော်ဝေဆိုးကကိုဗစ်ကူးစက်ခံရသူတရက်ကို200ကနေ300ဝန်းကျင်ရှိလိမ့်မယ်။ဒါကြောင့်နှစ်ပတ်လောက်အချိန်ကာလအတွက်လူဦးရေ4000 5000လောက်ကိုကူးသနိုင်ဖို့ပြင်ဆင်နေတယ်ဆိုပြီးခန့်မှန်းပြောဆိုခဲ့မှုပါလေ။သူရဲ့ခန့်မှန်းပြောဆိုချက်မမှန်တာနောက်ပိုင်းတရက်ထဲကူးစက်သူ500 600ကျော်ကနေ800ကျော်ကူးစက်ခဲ့တာတွေကိုကြည့်ရင်သိနိုင်ပါလေ။ဒီအတွက်လက်ရှိကြုံနေရတဲ့ကိုဗစ်ဒုတိယလှိုင်းကိုဘယ်အချိန်လောက်မှထိန်းချုပ်နိုင်မယ်။အရင်ပထမလှိုင်းနဲ့မတူထပ်ပြီးထိခိုက်ခဲ့ရတဲ့စီးပွားရေးလုပ်ငန်းတွေဘယ်တော့လောက်ပြန်စနိုင်မယ်ဆိုတာဘယ်သူမှမခန့်မှန်းနိုင်သေးပါဘူး။ဒါပေမဲ့အရင်ပထမလှိုင်းနဲ့မတူစီးပွားရေးအပေါ်ကြီးကြီးမားမားထိခိုက်နေတာမှုတွေဖြစ်ပေါ်စေခဲ့တယ်ဖြစ်ပေါ်လက်ဦးမယ်ဆိုတာကတော့သိကြပါတယ်။မြန်မာနိုင်ငံအနေနဲ့ခုလိုပထမလှိုင်းထက်အများကြီးပိုပြင်းထန်တဲ့ကိုဗစ်ဒုတိယလှိုင်းကြောင့်စီးပွားရေးအရထိခိုက်နေတာမှုအများကြီးကြုံနေရဆက်ပြီးလဲကြုံရနိုင်ပွဲရှိနေတာကြောင့် ADB ကခန့်မှန်းတယ်လို့2021စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း600ခန့်လုံးရှိမယ်ဆိုတဲ့ကိန်းဂဏန်းကတော့ပြန်ပြီးသုံးသပ်ပြင်ဆင်ခံရနိုင်ပါကြောင်းတင်ပြလိုက်ရပါတယ်